မြန်မာနိုင်ငံရဲ့အခြေအနေတွေကိုနိုင်ငံတကာသတင်းမီဒီယာကအတော်များများကမသိကြပေမဲ့နိုင်ငံတီးတီးမှတာဝန်ထမ်းဆောင်ရင်းကွယ်လွန်သွားတဲ့သတင်းတောက်တွေကိုဂုဏ်ပြုခဲ့တဲ့လူမျိုးရေးတပ်ဖွဲ့ရဲ့လက်ထဲမှာကွယ်လွန်သွားတဲ့သတင်းတောက်ကိုပါကြီးရဲ့ပုံလဲပါတာကိုတွေ့ရတယ်လို့ IFG နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ညီလာခံကိုကြေညာတဲ့ဒေါ်အီတင်ကပြောပါတယ်ဒါအပြင်တခြားနိုင်ငံအစိုးရတွေကသတင်းမီဒီယာလွတ်လပ်ခွင့်ပေးထားတာတွေဟာလေမြန်မာကောင်းဆောင်တွေအတွက်နမူနာယူစရာဖြစ်လို့လာတွေ့ရှိရကြောင်းသူကပြောပါတယ်။အပြည့်အစုံကတော့တူနီရှားနိုင်ငံမှာကျင်းပနေတဲ့ IFG မြန်မာကမ်းမှာမြန်မာနိုင်ငံသတင်းစာဆရာများအသင်းကိုစားတက်ရောက်နေတဲ့ဒေါ်အီတင်ကိုဆက်သွယ်မေးမြန်းပြီးကိုယ်စုံဝင်လိုင်းကတင်ပြပေးထားပါရဲ့ရှင်
။ Belgian နိုင်ငံအခြေစိုက် International Federation of Journalists IFG နိုင်ငံတကာသတင်းသမားများအဖွဲ့ရဲ့နှစ်30မြောက်နှစ်ပတ်လည်ညီလာခံကိုတူနီရှားနိုင်ငံမြို့တော်တူနစ်မှာဇွန်လ17ရက်ကနေ14ရက်နေ့ထိကျင်းပနေတာမှာမြန်မာနိုင်ငံကပထမဆုံးအကြိမ်ဖြစ်ဒီနေ့မှာတရားခွင်ရတာဖြစ်ပါတယ်။ဒေါ်အီအီတင်ဟာမြန်မာနိုင်ငံသတင်းစာဆရာများအသင်းကိုကိုယ်စားပြုပြီးဒီညီလာခံကိုတက်ရောက်နေတာမှာဒီညီလာခံကိုတက်လာကြတဲ့နိုင်ငံတကာကသတင်းမီဒီယာသမားတွေကမြန်မာနိုင်ငံအကြောင်းကောင်းကောင်းမသိကြသေးသူအများအပြားတွေ့ရတယ်လို့ပြောပါတယ
်မြန်မာဆိုတာကိုတို့တို့တချို့တွေကသိကြမကြဘူးကြဘူးဝင်ဖြစ်တာဆိုတော့လေပြီးတော့လေဒီညာကဒီပွဲမှာကဒီမြန်မာနိုင်ငံအနေနဲ့လာပြီးတော့ဟိုစက်တာဆိုတော့ဒါပထမဆုံးအချိန်နဲ့ဖြစ်တယ်ဆိုတဲ့သဘောမျိုးရှိတာပေါ့နော်အဲဆိုဒီမှာကဟိုနိုင်ငံတော်တော်များများကဒီအမေရိကကောကနေဒါရောနောက်ပြီးအာဖရိကနိုင်ငံတွေဒါတွေဇင်ဘာဘွေရောအစအဲလိုမျိုးလေးပေါ့နော်ဟိုLiberia အဲ့လိုမျိုးလေးပေါ့နိုင်ငံတွေကအစပေါ့နော်ဆိုတော့တော်တော်များများဆိုတော့သူတို့လည်းသူတို့ interest နဲ့သူတို့ပေါ့
ဒါပေမဲ့လည်းဇွန်လ17ရက်ညီလာခံပထမနေ့မှာကျင်းပတဲ့တာဝန်ထမ်းဆောင်ရင်းကွယ်လွန်သွားကြတဲ့သတင်းသမားတွေနဲ့သိသိညင်ကြောင်ပြတာတဲ့အခမ်းအနားမှာတော့2014ခုနှစ်နှစ်ကုန်ပိုင်းကမွန်ပြည်နယ်ကြံမြောမြို့နယ်အတွင်းမြန်မာစစ်တပ်ကပစ်ခတ်လို့တေဆုံသွားရတဲ့အလို့သတင်းတော့ကိုကျော်နိုင်ခေါ်ကိုပါကြီးရဲ့ဓာတ်ပုံပါဝင်တာကိုတွေ့ရတယ်လို့ပြောပါတယ
် Solidarityrity match ဆိုပြီးတော့ဒီကိုကြာဆုံးသွားတဲ့ journalist ဒီပေါ့2000လောက်ကိုသူတို့ဒီ name နေနဲ့မြင်ကြည့်တော့ကျွန်တော်တို့ညီမနိုင်ငံအနေနဲ့လည်းဟိုကိုပါကြီးနဲ့ညီမလေးပါလာကျွန်တော်တွေ့ရပါတယ်ဆိုတော့ဟိုကဘာကတော့ဟိုမြင့်ွယ်မပြူပါဘူးဆိုဒီအထူးသဖြင့် journalist တွေဆိုတာကတော့ဟိုသူတို့ဒီဟိုဘာမှသာဟိုကြောင်းနဲ့ကြောက်ဟိုတွေ့တဲ့စကားပြောတဲ့အချိန်ကြီးကလည်းဟိုနေတယ်ဟိုအများသောဖြင့်ဟို meeting ကနေမှပြင်ဖြစ်တဲ့အခါကျတော့ကို issue ကိုပြောကြတာညားတဲ့အခါကျတော့ကျွန်တော်တို့နေမီဒီယာကိုကဘာကမြန်မာကိုပို့ပြီးတော့ဒီထက်ပို့ပြီးတော့ထူချက်ချက်ဝင်ကြည့်အောင်ပို့ပြီးတော့လောက်ရမယ်လို့လည်းကျွန်မကျွန်မနိုင်တူစားအောင်မလို့ပြောချင်ပါတယ
်အခု IFG ညီလာခံကိုအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့တူနီရှားနိုင်ငံမှာအလုပ်လက်မဲ့ငွေကြေးဖောင်းပွားမှုအကျင့်ပြစ်ထားဆမှုတွေဆယ်စုနှစ်တင်တဲ့ချီဖြစ်ပေါ်ခဲ့ပြီးတဲ့နောက်2010ခုနှစ်ဒီဇင်ဘာလမှာဂျက်စမင်တော်လန်ရေးဖြစ်ခဲ့တာကအာဏာရှင်အစိုးရပြောကြပြီးဒီမိုကရေစီစနစ်နဲ့အညီရွက်ောက်ပွဲတွေကိုကျင်းပနိုင်ခဲ့ပြီးတဲ့နောက်ပြည်ပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ခဲ့တာပါတူနီရှားနိုင်ငံမှာစတင်ခဲ့တဲ့ဂျက်စမင်တော်လန်ရေးကြောင့်ပဲအာရစပရင်အာရနွေဦးလို့ခေါ်တဲ့အာရကဘာတော်ကဒီမိုကရေစီအရေးလူထုလှုပ်ရှားမှုတွေဆင့်ကဲဖြစ်ပေါ်ခဲ့တာပါအာရကဘာတစ်ခုလုံးဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ရောက်လာအောင်ဦးဆောင်ခဲ့တဲ့တူနီရှားနိုင်ငံရဲ့လက်ရှိသမ္မတကသူ့နိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်ပေးထားကြောင်း IFJ ညီလာခံဖွင့်ပွဲအခမ်းအနားမှာပြောကြားခဲ့တာကိုတွေ့လိုက်ရတဲ့အတွက်မြန်မာနိုင်ငံအနေနဲ့လည်းဒါကိုအတူယူတင်တယ်လို့ဒိုအီအီတင်ကပြောပါတယ
်။မနေ့ကဆိုလို့ရှိရင်ကျွန်တော်တို့ဟိုတူနီရှားသမ္မတပြောပါတာပေါ့နော်။သူလည်းထက်မှာပဲသတင်းသမားဟိုမှာတူကဟိုတရားရုံးကိုမခေါ်ဘူး။သူကပြောချင်လို့ပြောချင်လို့ပြောရေးတယ်လို့ရင်းနေကြတယ်။ဒါပေမဲ့သူကဘယ်လိုမှဟိုဒီတရားရုံးကိုမခေါ်ဘူးဆိုတဲ့ဥစ္စာလေးကကျွန်တော်တို့အတွက်ကတော်တော်လေးကိုကျွန်တော်တို့တိုင်းပြည်အတွက်ကအများကြီးလိုတယ်ပေါ့နော်။များသောအားဖြင့်ကျွန်တော်တွေ့တဲ့လူတိုင်းကိုလည်းကျွန်မမြန်မာနိုင်ငံမှာကျွန်မသတင်းသမားပါဆိုတော့လည်းကျွန်မဟိုလိုက်ပြီးတော့ introduce လုပ်တဲ့အတွက်ကိုလည်းဟိုမြန်မာနိုင်ငံအနေနဲ့ဒီချက်ပို့ပြီးတော့ဒီ media လောကမှာပို့ပြီးတော့ပုံမှန်လေးချက်လာလိမ့်မယ်လို့ထင်ပါတ
ယ်။မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပို့ရှိလာအောင်တစ်ခါမှလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲမြန်မာသတင်းသမားတွေရဲ့အရေးသွေးမြင့်တက်လာအောင်IFJ နဲ့ပူးပေါင်းပြီးမြန်မာနိုင်ငံမှာတင်နန်းတွေပို့ချပေးနေကြောင်းလည်းသူကပြောပါတယ်။ညီလာခံအတွင်းဆွေးနွေးပွဲတွေမှာဒေါ်အီအီတင်အနေနဲ့မြန်မာနိုင်ငံကိုစားပြုပြီးပါဝင်ဆွေးနွေးဖို့ရှိတာမှာကြားမှတန်းတူရေးသတင်းမီဒီယာလွတ်လပ်ခွင့်စတဲ့အကြောင်းအရာတွေကိုအလေးပေးဆွေးနွေးသွားဖို့စီစဉ်ထားတယ်လို့သိရပါတယ်။လွန်ခဲ့တဲ့6နှစ်အတွင်းသတင်းသမားတွေအသက်ခံရမှုကျဆင်းခဲ့ပေမဲ့မနစ်2016ခုနှစ်အတွင်းမှာတော့ကမ္ဘာတဝန်းသတင်းမီဒီယာသမားတွေအသက်ခံရတဲ့နှုန်းမြင့်တက်လာခဲ့တာမှာစုစုပေါင်းတည်ဆုံးသူ64ယောက်ရှိခဲ့ကြောင်း2018ခုနှစ်နှစ်ကုန်ပိုင်းမှာ IFG ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ